Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်2019ခုနှစ်မေလ17ရက်စတာဘင်းညနေခင်း VOA စီစဉ်နေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းဒိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်အီတန်စမဒီညနေခင်းအတွက်စီစဉ်နေကိုတင်ဆက်ပေးသွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီနေ့နေ့နားဆင်မဲ့တင်ပြနေတဲ့မှာတော့ FBI ညွှန်ကြားမှု James Comey ရာထူးကဖက်ရှားမခံရခင်အမေရိကန်ရွေးကောက်ပွဲမှာရုရှားနဲ့ဆက်နွယ်မှုတွေကိုစုံစမ်းစစ်ဆေးမှုအတွက်လိုအပ်တာတွေပံ့ပိုးပေးဖို့တောင်းခံခဲ့တဲ့အကြောင်းလွှတ်တော်တာဝန်ရှိသူတွေကပြောလိုက်ပါတယ်။မနက်ကပြည်ပကတိဖြစ်ပွားဒေသတွေမှာတွားရောက်ကူညီနေတာတွေကိုကန့်သတ်မှုတွေမလုပ်ဖို့နိုင်ငံတကာချက်ချင်းတွေဖွဲ့ ICRC ကမြန်မာဆွေးနွေးပွဲကိုတိုက်တွန်းလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တငီထိုင်တဲ့သူညင်ညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှသောတာရှင်နေနားဆင်ကြမှာကမင်္ဂလာတောင်မြို့မှာရုံးရင်းဆန်ခတ်ဖြစ်ခဲ့တဲ့ကိစ္စအပေါ်မှာAmerican Thamaji Scott Marcia က
To me, this is really a matter of rule of law. And I think what's important...
ဒီကိစ္စကတရားဥပဒေစိုးမိုးရေးကိစ္စပဲဖြစ်တယ်ဆိုပြီးတော့သူကအခုလိုပြောကြားချက်ကို VOA နဲ့တိကျတွေ့ဆုံမေးမြန်းခဲ့မှာမကြာခင်မှာပြည်စုံနာဆင်ကြမှာပါ။ဒါ့ပြင်မြမတစ်တောထွက်ပစ္စည်းလုပ်ငန်းဟာငြိမ်းချမ်းရေးကိုဥတည်တဲ့လုပ်ငန်းမျိုးဖြစ်စေဖို့ NLG နာယကကဆူတောင်းစကားပြောတဲ့တဲ့ရင်အပြင်စီးပွားရေး American နဲ့ Russia တို့တွေ့ဆုံဆွေးနွေးတဲ့တဲ့ရင်စာတွေကိုလည်းဒီညနေမှာနာဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့တဲ့ရင်ကိုကွန်လင်ဦးနဲ့မတ်တင်ကြီးထိုက်တို့ကအကြေညာပေးသွားပါမယ်ရှင်။
ပြည်ကနေကအမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကဆွတ်ဖက်ခဲ့တယ်လို့ဆိုတဲ့ဆွဆွဲချက်တွေသမ္မတဒေါ်နယ်ထရန့်ရဲ့စီးရဲလှုပ်ရှားမှုတွေနဲ့ရုရှားတို့ကြားဆက်နွယ်မှုရှိမရှိဆိုတာတွေကိုစုံစမ်းစစ်ဆေးရမှာလိုအပ်တာတွေပံ့ပိုးပေးဖို့ရာထူးကဖက်ရှားမခံရခင်ရပ်ပိုင်းအတွင်းမှာပဲပြည်သူစုံစမ်းစစ်ဆေးပြီးလို့ FBI ညွှန်ကြားမှု James Comey ကတောင်းခံခဲ့ကြောင်းလွှတ်တော်တာဝန်ရှိသူတွေကပြောပါတယ် FBI ကြီးကဲဟောင်းကိုရာထူးကဖက်ရှားခဲ့တဲ့အကြောင်းရင်းတွေကိုရှင်းနေချုပ် Jeff Sessions နဲ့အတူအင်္ဂါနေ့ကထုတ်ပြန်ခဲ့တဲ့ဒုတိယရှင်းနေချုပ် Rod Rosenstein ထံတောင်းခံခဲ့တာလို့လည်းဆိုပါတယ်နောက်ဆုံးချက်ကတော့တရားရုံးဝန်ကြီးဌာနကညှင်းပယ်ခဲ့တာပါ FBI ကြီးကဲဟောင်းရဲ့တောင်းဆိုချက်ဟာရာထူးကဖက်ရှားကိုသမ္မတ Trump ရဲ့ဆုံးဖြတ်ချက်ပေါ်တက်ရောက်မှုရှိခဲ့သလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူးဝေဖန်သူတွေကတော့အဖေရညွှန်ကြားရေးမှုကိုရာထူးကဖယ်ရှားလိုက်တဲ့အတွက်စုံစမ်းစစ်ဆေးနေတဲ့ကိစ္စတွေနဲ့ပတ်သက်လို့မေးခွန်းထုတ်ခဲ့ကြတာပါ FBI ကြီးကဲကိုဖယ်ရှားပေးလိုက်တဲ့အတွက်ရုရှားနဲ့ပတ်သက်လို့စုံစမ်းမှုတွေအတွက်အထူးစုံစမ်းစစ်ဆေးမှုတူခန့်အပ်ဖို့အထူးသဖြင့်အတိုက်ခံဒီမိုကရက်တက်လွတ်တော်မတ်တွေကတောင်းဆိုခဲ့ကြပါတယ်ဒါပေမဲ့အောက်လွတ်တော်ဥက္ကဋ္ဌပေါ်ရန်နဲ့ရီပပ်ဘလစ်ကန်လွတ်တော်ခေါင်းဆောင်တွေကတော့တောင်းဆိုချက်ကိုဖယ်ရှားခဲ့ကြတာပါအလို့တော့ဥက္ကဋ္ဌကတော့ FBI ကြီးကဲကိုထုတ်ပယ်ခဲ့တဲ့သမ္မတရဲ့အကြောင်းပြချက်အတိုင်း Republican Democrat နဲ့တရားရုံးဝန်ကြီးဌာနအားလုံးကညွှန်ကြားရေးမှူးကော်မတီကိုအယုံကြည်မရှိတော့တဲ့အကြောင်းပြောဆိုခဲ့ပါတယ်။သမ္မတ Trump ကတော့ FBI ညွှန်ကြားရေးမှူးဟောင်းအပေါ်ဝါရှင်တန်နိုင်ငံရေးအတိုင်းဝန်ကဘယ်သူမှအယုံကြည်မရှိတော့ဘူးလို့မနေ့တုန်းကပဲ Twitter Internet လူမှုကွန်ရက်ကနေပြောဆိုခဲ့တယ်လို့ FBI ကြီးကဲကတာဝန်မချေဘူးလို့လည်းအင်ဂျီရိုမှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။
အမေရိကန်ရွေးကောက်ပွဲတွေမှာရုရှားတို့ဝင်နှောက်ခဲ့မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေကနေအမေရိကန်ဒုတိယရှင်းနေချုပ်အနေနဲ့ကိုယ်တိုင်ဘေးဖယ်နေသင့်ပြီးအထူးစွဲဆိုရမှုတဦးကိုအစားထိုးတာဝန်ပေးသင့်တယ်လို့ဒုတိယရှင်းနေချုပ် Rod Rosenstein ရဲ့လုပ်ဖော်ကိုင်ဘက်ဟောင်းကပြောပါတယ်ပြည်တော်စုစုံစမ်းစစ်ဆေးရေးဘျူရို FBI ညွှန်ကြားရေးမှူး James Comey ကိုသမ္မတ Donald Trump ကအင်ကာနေ့မှာယာရုကနေစိုင်းမစင်ဘုံမစင်ဖြုတ်ပစ်လိုက်ပြီးနောက်မှာအခုလိုပြောဆိုလိုက်တာဖြစ်ပါတယ်ဒုတိယရှင်းနေချုပ်အနေနဲ့စုံစမ်းစစ်ဆေးရေးကိုလုပ်နိုင်ပေမဲ့လည်းအခုတော့အများရဲ့လက်ခံယုံကြည်မှုဆုံးရှုံးသွားပါပြီ။တရားရေးဌာနအနေနဲ့ပြင်ပကလွတ်လပ်တဲ့ဥပဒေအကျိုးဆောင်ကိုမငှားဘဲဒီစုံစမ်းစစ်ဆေးရေးကိုလုပ်နိုင်မှာမဟုတ်ဘူးဆိုပြီး Maryland ပြည်နယ်ရှင်းနေချုပ်ဟောင်း Doc Glancer ကပြောပါတယ်။ဒုတိယရှင်းနေချုပ် Rosenstein အနေနဲ့အထူးဆွဆွဲရေးမှုတူကိုခန့်အပ်ဖို့တည်ကြတဲ့လောက်ရှိတယ်ဆိုပြီးလည်းဒုတိယရှင်းနေချုပ်နဲ့1990ပြည်လွန်နှစ်တွေကတည်းကရင်းနှီးခင်မင်ခဲ့သူလက်ထောက်ဒုတိယရှင်းနေချုပ်ဟောင်းရိုးရီလစ်တဲကပြောပါတယ်ဒီလိုရွေးချယ်ခန့်အပ်မယ်ဆိုရင်တော့ဒုတိယရှင်းနေချုပ်အတွက်ရောတရားရေးဌာနအတွက်ပါဝေဖန်ခံရမှုတက်တာသွားနိုင်တယ်လို့မစ္စတာလစ်တဲကပြောတာပါ FBI ညွှန်ကြားရေးမှူး James Comey ကိုပြင်းပြင်းထန်ထန်ဝေဖန်ထားတဲ့ဒုတိယရှင်းနေချုပ်ရဲ့ရေးသားချက်ကိုကိုးကားပြီးကိုမီကိုယာရုကထုတ်ပြတာဆိုပြီးသမ္မတ Trump နဲ့သူ့ရဲ့လက်ထောက်တွေကရည်ညွှန်းပြောဆိုကြတာဖြစ်ပါတယ်ဒီလုံဆောင်ချက်ကြောင့်နိုင်ငံရေးမကြေလည်မှုကြီးဖြစ်စေခဲ့ပြီးဒီမိုကရက်တင်နဲ့သမ္မတ Trump ကိုဝေဖန်သူတွေကဒေါ်နယ် Trump ရဲ့ရွေးကောက်ပွဲစီမဲဆွယ်စည်းရုံးရေးအဖွဲ့နဲ့ရုရှားတာဝန်ရှိသူတွေကြားပူးပေါင်းကြံစည်မှုတွေရှိခဲ့သလားဆိုတဲ့အပေါ် FBI ရဲ့စုံစမ်းစစ်ဆေးမေးမြန်းမှုတွေကိုအဟန့်အတားဖြစ်အောင်လုပ်တာလို့လည်းပြောဆိုဝေဖန်နေကြပါတယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရိုတို့ရဲ့တွေ့ဆုံမှုဟာအလွန်အမင်းအပြူသဘောဆောင်ခဲ့ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ပြောခွင့်ရကဒီကနေ့ပဲပြောဆိုလိုက်ပါတယ်။အမေရိကန်နဲ့ဆက်ဆံရေးတိုးတက်နိုင်မယ့်အလားအလာတွေပေါ်ရုရှားနိုင်ငံကသတိနဲ့အကောင်းမြင်သဘောထားရှိနေပေမဲ့ရှေ့မှာဆောင်ရွက်စရာတွေလည်းအမြောက်အများရှိနေဆဲဖြစ်တဲ့အကြောင်းရုရှားသမ္မတရဲ့ပြောခွင့်ရပုဂ္ဂိုလ်ဒမီထရီပက်စကော့ကသတင်းတောက်တွေကိုပြောဆိုလိုက်တာပါ။ရုရှားနိုင်ငံရဲ့ဝန်ကြီးကိုသမ္မတထရန့်ကအင်ပီရိုမှာလက်ခံတွေ့ဆုံခဲ့ပြီးစီးရီးယားရေးအဓိကထားဆွေးနွေးခဲ့ကြပြီးနောက်တစ်နေ့မှာပဲရုရှားအစိုးရရဲ့သဘောထားထွက်ပေါ်လာတာဖြစ်ပါတယ်။သမ္မတထရန့်ကတော့ရုရှားနိုင်ငံရဲ့ဝန်ကြီးနဲ့ဆွေးနွေးမှုအပေါ်ကျင်းနဲ့အားရကြောင်းတွေ့ဆုံမှုပြီးမှာပဲသတင်းတောက်တွေကိုပြောကြားခဲ့တာပါ။အမေရိကန်နိုင်ငံရဲ့ဝန်ကြီးဟောင်းဟင်နရီကစ်ဆင်ဂျာနဲ့အတူအင်ပီရိုမှာသတင်းတောက်တွေကိုတွေ့ဆုံခဲ့တဲ့သမ္မတထရန့်ကတော့ရုရှားနိုင်ငံရဲ့ဝန်ကြီးနဲ့ဆွေးနွေးမှုအသေးစိတ်ကိုပြောကြားခဲ့ခြင်းမရှိခဲ့ပါဘူး။စီးပွားရေးနဲ့ပတ်သက်လို့အပေါင်းလက္ခဏာဆောင်တဲ့အခြေအနေတွေပေါ်ပေါက်နေပြီးပြည်ပခန့်တွေကိုအဆုံးသတ်နိုင်တော့မှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။နိုင်ငံဆက်ဆံရေးကအနေအဆုံးအခြေအနေကိုရောက်နေတယ်လို့သမ္မတထရန့်ကပြောဆိုခဲ့ပြီးတလားကြာမှာပဲရုရှားအစိုးရနဲ့အဆင်မြင့်ဆုံးတွေ့ဆုံမှုဖြစ်ရုရှားနိုင်ငံရဲ့ဝန်ကြီးလာဗရော့နဲ့တွေ့ဆုံတာလည်းဖြစ်ပါတယ်။ဇူလိုင်လတဲ့ဂျာမနီနိုင်ငံမှာကျင်းပမဲ့စစ်မှုဖွံ့ဖြိုးတဲ့နိုင်ငံပေါင်း G20 ထိပ်သီး CEO အတွင်းသမ္မတထရန့်နဲ့ရုရှားသမ္မတပူတင်တို့တရားတွေ့ဆုံမှုအလားအလာတွေရှိနေတဲ့အကြောင်းလဲအမေရိကန်နဲ့ရုရှားအစိုးရတာဝန်ရှိသူတွေပြောဆိုနေကြတာပါသမ္မတထရန့်နဲ့တွေ့ဆုံပြီးရုရှားတန်ရုံမှာသတင်းတောက်တွေကိုတွေ့ဆုံခဲ့တဲ့ရုရှားနိုင်ငံခြားရေးဝန်ကြီးကတော့စီးရဲနိုင်ငံမှာတိုက်ခိုက်မှုတွေရှော့ချသွားမဲ့ဇုံနယ်မြေတွေကိုအကောင့်ထဲပုံနိုင်မဲ့အသေးစိတ်အစီအစဉ်တွေကိုအကျယ်တဝန်းဆွေးနွေးနိုင်ခဲ့တယ်လို့ပိပကတ်တွေရက်စက်ရေးဆောင်ရွက်ရမယ့်ကိစ္စတွေကိုလည်းအပြန်အလှန်နားလည်မှုရရှိခဲ့ကြောင်းပြောဆိုခဲ့ပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်ပြည်သူတွေရဲ့ထောက်ခံမှုထပ်ပြီးကျဆင်းနေပါတယ်။အမေရိကန်အစိုးရတွင်သမ္မတထရန့်ရဲ့ဆောင်ရွက်ချက်တွေအပေါ်လူထုထောက်ခံမှုကျဆင်းလာတယ်ဆိုတာကိုမနေ့ဗုဒ္ဓဟူးနေ့ကထုတ်တဲ့ကီနီပက်တက္ကသိုလ်နဲ့ဂေါ်လပ်စစ်တမ်းတွေကဖော်ပြတာပါ။ဆီးရီးယားအစိုးရကရဲသားတွေအပေါ်ဓာတ်တုလက်နက်တုံးတိုက်ခိုက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနောက်ပိုင်းဆီးရီးယားကိုဒုံးကျည်တွေနဲ့တိုက်ခိုက်ဖို့သမ္မတထရန့်ညွှန်ကြားခဲ့တဲ့ပြီးခဲ့တဲ့လတုန်းကသမ္မတပေါ်ထောက်ခံမှုအနည်းငယ်တိုးလာခဲ့ပြီးတဲ့နောက်အခုကျသွားတာဖြစ်ပါတယ်။ကင်းနီပက်ရဲ့အခုနောက်ဆုံးစစ်တမ်းမှာဖြည့်ဆို့သူတွေရဲ့36ရာခိုင်နှုန်းကသမ္မတထရန့်ရဲ့3လကျော်ကြာကာလအတွင်းဆောင်ရွက်ချက်တွေကိုထောက်ခံကြပြီး58ရာခိုင်နှုန်းကမထောက်ခံဘူးလို့ဖြေကြားခဲ့တာပါ။ဆီးရီးယားနိုင်ငံကိုဒုံးကျည်နဲ့တိုက်ခိုက်ပြီးနောက်ရက်ပိုင်းအကြာအေဘီလ19ရက်နေ့ကကောက်ယူတဲ့စစ်တမ်းမှာတော့ထောက်ခံသူ40ရာခိုင်နှုန်းရှိပြီးမထောက်ခံသူက56ရာခိုင်နှုန်းရှိခဲ့တာမို့အခုတွေ့ရှိချက်နဲ့နှိုင်းယှဉ်ရင်ထောက်ခံမှုအနည်းငယ်လျော့ကျခဲ့တာဖြစ်ပါတယ်။သုံးရကြာခောက်ခဲ့တဲ့ Gold Lab စစ်တမ်းမှာတော့မထောက်ခံသူ53ရာခိုင်နှုန်းနဲ့ထောက်ခံသူ40ရာခိုင်နှုန်းရှိပါတယ်။ပြီးခဲ့တဲ့လက Gold Lab ရဲ့စစ်တမ်းမှာတော့မထောက်ခံသူက50ရာခိုင်နှုန်းနဲ့ထောက်ခံသူ43ရာခိုင်နှုန်းရှိခဲ့တာကြောင့်မထောက်ခံသူအရေအတွက်တိတိတသာတိုးလာတာဖြစ်ပါတယ
်။ UAVE ကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံကပြစ်ကတ်တွေဖြစ်ပွားဒေသတွေမှာအကူအညီလိုအပ်နေတဲ့သူတွေထံတွားရောက်ကူညီနေတာတွေကိုကန့်တတ်မှုတွေမလုပ်ဖို့နိုင်ငံတကာချက်ချင်းတွေဖွဲ့ ICRC ကမြန်မာဆွေရောက်ကိုတိုက်တွန်းလိုက်ပါတယ်။ဒန်နလန်နဲ့ကိုင်ဖွဲ့တွေထင်းချုပ်ရနေမျိုးကိုတွားရောက်ခွင့်ဖက်စီထင်းထင်းထားသူတွေကိုတွစ်ဆုံခွင့်တွေလိုကန့်တတ်ချုပ်ချယ်မှုတွေရှိနေစေဖြစ်တဲ့အကြောင်း ICRC ဥက္ကဋ္ဌပီတာမော်ရာကရန်ကုန်မြို့မှာပြောဆိုလိုက်တာပါ။
And there are access restrictions so for places of detention and certain people in detention. I think
ဖက်စီထိန်းသိမ်းထားတဲ့နေရာတွေဖက်စီခံထားသူတွေထံတွားရောက်ခွင့်တွေကိုကန့်သက်ထားစေဖြစ်တယ်လို့ရခိုင်ပြည်နယ်မြောက်ပိုင်းမှာဆိုရင်လည်းအခက်အခဲတွေကြုံတွေ့နေရစေဖြစ်တဲ့အကြောင်းပြောဆိုသွားတာပါ ICRC အကြီးအကဲကကချင်လူမျိုးရေးဖွဲ့ KIU ထိန်းချုပ်ရာလိုင်ဇာဒေတာအပါဝင်ကချင်ပြည်နယ်ကိုဒီကနေ့တွားရောက်ဖို့စီစဉ်ထားပေမဲ့အာဏာရှင်တွေကခွင့်မပြုဘဲတားမြစ်ခံရတာဖြစ်ပါတယ် ICRC ကလိုင်ဇာဒေတာကအရက်ပဲဆေးရုံတရုံကိုအကူအညီတွေပေးရနေတာဖြစ်ပေမဲ့လွန်ခဲ့တဲ့၈လလောက်ကစလို့အစိုးရနဲ့ကချင်လက်နက်ကိုင်ဖွဲ့တွေကြားတိုက်ပွဲတွေပြန်လည်ဖြစ်ပွားရကဝန်ထမ်းတွေကိုတွားရောက်ခွင့်မပြုတော့ဘဲတားမြစ်ထားတာပါ ICRC ဥက္ကဋ္ဌကတော့အကူအညီလိုအပ်နေတဲ့သူတွေထံတွားရောက်ခွင့်ပြုတာမြန်မာစိုးရနဲ့တပ်မတော်အတွက်လည်းအကျိုးကျေးဇူးခံစားရမယ့်ကိစ္စဖြစ်တဲ့ကြောင့်ခွင့်ပြုတဲ့အကြောင်းတိုက်တွန်းပြောဆိုသွားပါတယ်မြန်မာအနာဘယ်နေကတော့ပြိပကတ်ဖြစ်ပွားဒေသတွေမှာလုံခြုံရေးအတွက်စိတ်မချရတဲ့ဒါကြောင့်မကြာခဏဆိုသလိုအကူအညီပေးအဖွဲ့အစည်းတွေနိုင်ငံတကာအကဲခတ်တွေနဲ့သတင်းမီဒီယာတွေကိုတွားရောက်ခွင့်မပြုဘဲတားမြစ်လို့ရှိတယ်ပါတယ်
မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်တည်ဆောက်မှုအစီအစဉ်နဲ့ပတ်သက်လို့အနီးကပ်ပူးပေါင်းဆောင်ရွက်သွားကြဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တောင်ကိုရီးယားသမ္မတတစ်မွန်ဂျေအင်းတို့နှစ်ဦးဗုဒ္ဓဟူးနေ့မှာတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားစဉ်သဘောတူလိုက်ပါတယ်။မြောက်ကိုရီးယားရဲ့စစ်ရေးရည်မှန်းချက်တွေဟာခက်ခဲနေတဲ့ကိစ္စရဖြစ်ပေမဲ့လည်းဖြေရှင်းလို့ရနိုင်တဲ့ကိစ္စဖြစ်တယ်လို့သမ္မတတစ်အဖြစ်ကျန်းသစ်စာချိန်ဆတဲ့နေ့မှာသမ္မတမွန်ဂျေအင်းကိုသမ္မတထရန့်ကပြောကြားခဲ့တာလို့တောင်ကိုရီးယားအရာရှိတွေကပြောပါတယ်။မြောက်ကိုရီးယားရဲ့ချင်းချောက်မှုအန်တီအေဒီကိုအဓိကအကာအကွယ်ပေးနေတဲ့အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ဆက်ဆံရေးဟာခိုင်မာချောင်းနဲ့တောင်ကိုရီးယားသမ္မတအမေရိကန်နိုင်ငံကိုလာလည်ဖို့အတွက်သမ္မတထရန့်ကဖိတ်ကြားခဲ့တဲ့အကြောင်းတောင်ကိုရီးယားသမ္မတယုံကပြောပါတယ်။ဒါပေမဲ့လည်းတောင်ကိုရီးယားသမ္မတတစ်ကတော့မြောက်ကိုရီးယားအရေးမှာအမေရိကန်သမ္မတထရန့်ထက်ပိုပြီးသတိထားတဲ့ပုံစံနဲ့ချင်းကပ်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ထုံးကြီးတိစောက်မှုတွေအပေါ်သတိပေးတဲ့အနေနဲ့အမေရိကန်ကကိုရီးယားကျွန်းဆွယ်အနီးကိုရေတက်တိုက်ခိုက်ရေးအုပ်စုဆေးလွှတ်ထားတာပါ။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းအပေါ်ပုံမပြင်းထန်တဲ့ပိတ်ဆို့ရေးယူမှုတွေချမှတ်ရေးသမ္မတထရန့်ကလိုလားတာဖြစ်ပါတယ်။အင်ကာနီကကျင်းပတဲ့ရွေးကောက်ပွဲမှာသမ္မတမွန်ဂျေအင်းအနိုင်ရလိုက်တဲ့အတွက်တောင်ကိုရီးယားနိုင်ငံမှာဆယ်စုနှစ်တခုစာလောက်ကွန်ဆာဗေးတစ်ပါတီအုပ်ချုပ်လာတဲ့အစဉ်အလာအဆုံးသတ်သွားသလိုမြောက်ကိုရီးယားရဲ့လက်နက်တည်ဆောက်မှုအစီအစဉ်အပေါ်ဖိအားပေးမှုလှုပ်ဆောင်မှုလည်းဆုံးခန်းတိုင်သွားတာဖြစ်ပါတယ်
။မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်နဲ့တောင်ကိုရီးယားကအမေရိကန်ရဲ့မစ်ဆိုင်းတုံးရံကာဝေးစနစ်ပေါ်တရုတ်နိုင်ငံကစိုးရိမ်မှုတွေနဲ့ပတ်သက်လို့ဘေကျင်းမြို့တော်ကိုကိုယ်စားလှယ်အဖွဲ့ဆေးလို့ဆွေးနွေးဖို့စီစဉ်နေတဲ့အကြောင်းတောင်ကိုရီးယားသမ္မတယုံကဒီကနေ့ပဲပြောဆိုလိုက်ပါတယ်။တောင်ကိုရီးယားသမ္မတတဲ့မွန်ဂျွန်ဟင်းကျန်းသစ်စာချင်းဆိုပြီးနောက်တစ်နေ့မှာပဲနှစ်နိုင်ငံခေါင်းဆောင်တွေတယ်လီဖုန်းဆက်စကားပြောခဲ့ကြပြီးကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးဘုံရွယ်ချက်တွေပေါ်သဘောတူညီမှုရရှိခဲ့တဲ့အကြောင်းတောင်ကိုရီးယားသမ္မတယုံပြောခွင့်ရကပြောဆိုလိုက်ကြပါ။တောင်ကိုရီးယားမှာချထားတဲ့အမေရိကန်ရဲ့အစိုးရထက်တုံးခွင်းတုံးစနစ်ပေါ်တရုတ်နိုင်ငံရဲ့စိုးရိမ်မှုကိုလည်းတောင်ကိုရီးယားသမ္မတကနားလည်သဘောပေါက်ကြောင်းပြောဆိုခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံကတော့မြောက်ကိုရီးယားကတက်ခိုက်လာခဲ့ရင်ခုခံကာဝယ်ဖို့ထက်အစစ်မြစ်ဒုံးရံကာဝေးစနစ်ကိုအမေရိကန်ရဲ့အကူအညီနဲ့တပ်ဆင်ထားတာပါ။ဒုံးခွင်းစနစ်ရဲ့ပထမဆင့်ကိုတော့ဒီလာဇန်မှာပဲတပ်ဆင်ပြီးစီးခဲ့ပြီးဒီနှစ်ကုန်လမှာအပိဓာတ်တပ်ဆင်နိုင်လိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။တရုတ်နိုင်ငံကတော့သက်စနဲ့ဒုံးခွန်းဒုံးစနဲ့ဟာဒေသတွင်းမှာတရုတ်နိုင်ငံရဲ့ဩဇာရှိန်ဝါကိုထိခိုက်နိုင်မဲ့ချင်းချောက်မှုဖြစ်သဘောထားပြီးတောင်ကိုရီးယားရဲ့ခီးသွွားလုပ်ငန်းတွေနဲ့ကုန်တင်ပို့မှုတွေပေါ်ကန့်သတ်မှုတချို့နဲ့လက်တုံပြန်ထားပါတယ်။တောင်ကိုရီးယားသမားတစ်ဖြစ်မနေ့တုန်းကကျန်းသစ္စာချင်းဆိုရမှာတော့တင်းမာမှုတွေကြောင့်လွန်ကျော်ရေးအတွက်စိုးရိမ်နေရတာတွေကိုငြင်းငြင်းချင်းချင်းဖြေရှင်းနိုင်မှုနိုင်ငံတကာမှာတန်တမာရေးအရကြိုးပမ်းထားမဲ့အကြောင်းသမ္မတတစ်ကကတိပြုထားပါတယ်။
မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကိုပြီးခဲ့တဲ့လကဇီဝဓာတုအစိတ်နဲ့လှုပ်ကြံဖို့အမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA အထောက်အပံ့နဲ့စီစဉ်ခဲ့တယ်လို့မြောက်ကိုရီးယားအစိုးရကပြောဆိုထားမှုမှာပါဝင်ပတ်သက်သူတွေကိုသက်ဆိုင်ရာနိုင်ငံတွေစီလွှဲပြောင်းပေးရဖို့ဆောင်ရွက်မယ်လို့မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနထိပ်တန်းတာဝန်ရှိသူကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားဒုတိယနိုင်ငံခြားရေးဝန်ကြီးဟန်ဆောင်ရိုင်ကမြို့တော်ပျုံယမ်းမှာတန်တမန်တွေကိုဖိတ်ခေါ်ပြီးဒီလှုပ်ကြံတပ်ဖြတ်မှုမှာမြောက်ကိုရီးယားနိုင်ငံသားတအုပ်ကိုအမေရိကန် CIA နဲ့တောင်ကိုရီးယားထောက်လှမ်းရေးဌာနတို့ကငွေပေးခိုင်းစေခဲ့တယ်ဆိုတဲ့မြောက်ကိုရီးယားရဲ့ဆွဆွဲချက်ကိုရှင်းလင်းပြောဆိုခဲ့တာဖြစ်ပါတယ
်။ကောင်းလေဦးနဲ့မတ်တင်ကြီးထိုက်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့မင်္ဂလာတောင်ညွတ်မှာရုံးရင်ဆန်ခက်ဖြစ်ခဲ့တဲ့ကိစ္စအပေါ်မှာအမေရိကန်သံတမန်ကြီးရဲ့ပြောကြားချက်တွေ့ဆုံမင်းမြန်ကန်ကိုတင်ဆက်ပေးကြပါမယ်။မင်္ဂလာတောင်ညွတ်မှာဖြစ်ခဲ့တဲ့ဖြစ်ရပ်ဟာတရားဥပဒေစိုးမိုးရေးကိစ္စပဲဖြစ်ပါတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးစကော့မာဆီယာကပြောလိုက်ပါတယ်။မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးပိုင်းအားကောင်းလာအောင်လှုပ်ဆောင်နေတာမှာအမေရိကန်ပြည်အောင်စုအနေနဲ့ကူညီပံ့ပိုးပေးနေတာတွေရှိတယ်လို့ဆက်ပြီးတော့လည်းကူညီပံ့ပိုးပေးသွားခြင်းနဲ့လို့သံတမန်ကြီးကပြောပါတယ်။သံတမန်ကြီးစကော့မာဆီယာကိုရန်ကုန်မြို့သံတမန်ကြီးနေအိမ်မှာကုချရသိန်းကတည်တံတွေ့ဆုံမေးမြန်းထားပါတယ်ရှင်။
မင်္ဂလာတောင်ညွတ်မှာဖြစ်ခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးတော့တန်မတ်ကြီးရဲ့အမြင်ကိုသိပါရစေ။မြန်မာနိုင်ငံမှာဒီလိုဖြစ်ရပ်မျိုးတွေဆက်ဖြစ်နေသေးတဲ့ပေါ့။တန်မတ်ကြီးဘယ်လိုမြင်ပါသလဲခင်ဗျာ
။ Sure. First I'd say that the only information I have is what I've read in press reports, so I certainly don't have all the facts.
ပထမဆုံးပြောချင်တာကဒီဖြစ်ရပ်နဲ့ပတ်သက်ပြီးတော့စာနာစင်းသတင်းမီဒီယာတွေကနေကျွန်တော်သိရတာပါ။ဆိုတော့ကျွန်တော်မှာအချက်လက်အလုံးမရှိပါဘူး။ကျွန်တော်တော့ဒီကိစ္စကတရားဥပဒေစိုးမိုးရေးကိစ္စပါပဲ။ဒီဖြစ်ရပ်ပဲဖြစ်ဖြစ်အလားတူဘယ်လိုဖြစ်ရမျိုးပဲဖြစ်ဖြစ်ဥပဒေကိုမျှမျှတတကျင့်သုံးရမယ်လို့ကျွန်တော်ထင်ပါတယ်တရားမဝင်လို့ရဒါမှမဟုတ်တရားမဝင်ကိစ္စတွေရှိနိုင်ခြင်းနဲ့ပတ်သက်ပြီးတော့နိုင်ငံသားတွေအနေနဲ့စိုးရိမ်ချက်ရှိတယ်ဆိုရင်ဥပဒေစိုးမိုးရေးအပိုင်းတာဝန်ရှိသူတွေကိုအကြောင်းကြားရပါမယ်ခိုင်လုံတဲ့အကြောင်းရှိတယ်ဆိုရင်ဥပဒေစိုးမိုးရေးအပိုင်းတာဝန်ရှိသူတွေအနေနဲ့အရေးယူလှုပ်ဆောင်နိုင်ပါတယ်ဒါပေမဲ့ပုံမှန်အားဖြင့်ဥပဒေစိုးမိုးရေးပိုင်းတာဝန်ရှိသူတွေကအရေးယူရမှာပါသတင်းတွေမှာပါလာကိုအခြေခံပြောရမှာဆိုရင်အရက်သားတွေကဥပဒေစိုးမိုးရေးပိုင်းတာဝန်ရှိသူတွေနဲ့အတူလိုက်ပါပြီးတော့ ဖြစ်နိုင်ခြေရာဇဝတ်မှုကိုလိုက်ရှင်းတယ်ဆိုရင်အဲ့ဒါဟာပုံမှန်မဟုတ်တယ်လို့ပြဿနာလည်းရှိနေပါတယ်ဆိုရင်စရာအများကြီးရှိပါတယ်ဒီနိုင်ငံဟာဒီမိုကရေစီနုနယ်သေးတယ်ဆိုတော့ကျွန်တော်နားလည်ပါတယ်ဒါပေမဲ့ဒီနိုင်ငံမှာတရားဥပဒေစိုးမိုးရေးတည်ဆောက်နေတာနဲ့အမျှနိုင်ငံသားတွေအနေနဲ့သူတို့မှာရှိတဲ့ဘယ်လိုဆိုရင်ချက်ကိုမဆိုဥပဒေစိုးမိုးရေးတာဝန်ရှိသူတွေကိုတင်ပြရပါမယ်တာဝန်ရှိသူတွေကဆက်လုပ်ရပါလိမ့်မယ်ဒါဆိုရင်လူအုပ်စုကသူတို့မြင်တယ်လို့ဥပဒေတတ်မှတ်ပြီးတော့ဝင်လုတဲ့အခြေအနေမျိုးကိုရှောင်ရှားနိုင်မှာပါ
မြန်မာနိုင်ငံထက်ဒီမိုကရေစီအတွက်ကြုံပိုများတဲ့အမေရိကန်လိုနိုင်ငံမျိုးတွေမှာဒါဒီလိုဖြစ်ရမျိုးတွေဖြစ်လာမယ်ဆိုရင်မတူကွဲပြားတဲ့တုံ့ပြန်လှုပ်ဆောင်ချက်များဖြစ်မလားခင်ဗ
ျ Well first of all I'd say no country including the United States is perfect we all have mistakes and fail
အမေရိကန်ပါဝင်ဘယ်နိုင်ငံမှာမှပြည့်ပြည့်စုံအောင်ကောင်းမွန်လဲဆိုတော့မရှိပါဘူးအားလုံးမှာအမှားယွင်းနေတဲ့ဆုံးရှုံးမှုတွေရှိပါတယ်ဒါပေမဲ့ပုံမှန်အဖြစ်ဘာဖြစ်မလဲဆိုတော့စေတနာတချို့ရှိနေတယ်လို့အရသားတချို့ကဖော်ထုတ်လာမယ်ဆိုရင်ရဲတပ်ဖွဲ့ကလည်းကြိုးကြောင်းခံလုံတယ်လို့ယူဆတယ်ဆိုရင်အရေးယူလှုပ်ဆောင်အောင်ပါအရသားတွေပါအတူလိုက်ပါပြီးတော့ရာဇဝတ်မှုကိုစုံစမ်းစစ်ဆေးတာမျိုးလုပ်မှာမဟုတ်ပါဘူးဒါကတကယ့်ကိုအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်ဥပဒေစိုးမိုးရေးပိုင်းလှုပ်ဆောင်ချိန်မှာအရသားတွေကိုအတူလိုက်ပါဖို့ဒါမှမဟုတ်ပါဝင်ဖို့ခွင့်ပြုမှာမဟုတ်ပါဘူးဒါဟာလူမှုအဝန်းအဝိုင်းတွေကြားနိုင်ငံသားတွေကြားမှာရုံးရင်းစံကတ်အခြေအနေမျိုးဖြစ်လာနိုင်ခြေကိုရှောင်ရှားတဲ့နည်းပါပဲဥပဒေစိုးမိုးရေးကိုဥပဒေစိုးမိုးရေးပိုင်းတာဝန်ရှိသူတွေကပဲလှုပ်ဆောင်မှုတိတ်ကိုအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်။စိုးရိမ်မှုရှိတဲ့အရသားတွေဓာတ်ရိုက်ပါဝင်လှုပ်ဆောင်တာမျိုးမရှိရပါဘူး
။တရားဥပဒေစိုးမိုးရေးပိုင်းတာဝန်ရှိသူတွေစွမ်းဆောင်ရည်မြင့်လာစေဖို့တရားဥပဒေစိုးမိုးရေးပိုပြီးကောင်းလာစေဖို့အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံကိုဘယ်လိုပံ့ပိုးကူညီနိုင်တဲ့အနေအထားမျိုးမှာရှိတယ်လို့ယူဆပါတယ်ခင်ဗျာ
။ We're doing some assistance and training.of police we're working in support of some of the rule of law
ကျွန်တော်တို့စူးစမ်းနေပါတယ်ရဲတပ်ဖွဲ့ကိုလေ့ကျင့်သင်တန်းပေးတာမှာကျွန်တော်တို့ပံ့ပိုးကူညီနေပါတယ်အစိုးရကနိုင်ငံတော်မှာထူထောင်ဖို့လှုပ်ဆောင်နေတဲ့တရားဥပဒေစိုးမိုးရေးဗဟိုဌာနတချို့ကိုပံ့ပိုးကူညီဖို့ကျွန်တော်တို့လှုပ်ဆောင်နေပါတယ်ဒါပေမဲ့ရိုးရိုးသားသားထပ်ပြောရမယ်ဆိုရင်ဒီနိုင်ငံရဲ့ဒီမိုကရေစီဟာနုနယ်ပါသေးတယ်လူအဖွဲ့အစည်းအနေနဲ့သူတို့ရဲ့ဒီမိုကရေစီဘယ်လိုလဲပတ်လှုပ်ဆောင်စေချင်တယ်တရားဥပဒေစိုးမိုးရေးဘယ်လိုဖြစ်စေချင်တယ်ဆိုတာတွေကိုတရှိနားလေလာဖို့ရအချိန်ယူရပါလိမ့်မယ်ဆိုတော့ဒီဖြစ်ရတချို့ကလူတွေအနေနဲ့လေလာတင်ယူဖို့အခွင့်အလမ်းတွေပေးတယ်လို့ကျွန်တော်ထင်ပါတယ်တခြားနိုင်ငံတွေကအတွေ့အကြုံတွေကိုသိခွင့်ရပြီးတော့တခြားနေရာတွေမှာဘယ်လိုလှုပ်ဆောင်ကြတယ်ဆိုတာမြင်လာမယ်လို့မျှော်လင့်ပါတယ်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တကယ်ပဲကူညီကြပါတယ်ကူညီလဲကူညီနေပါတယ်ဆက်ပြီးတော့လည်းကူညီသွားပါမယ
်အမေရိကန်သမ္မတကြီးစကော့မာစီယာကို VOA ကတည်ထောင်တွေ့ဆုံမေးမြန်းထားတာပါခုတစ်ခါမှာတော့မြမတစ်တော်အတွက်ပစ္စည်းလုပ်ငန်းနဲ့ဆိုင်တဲ့တဲ့ရင်ကိုတင်ဆက်ပေးကြပါလိမ့်မယ်။မြမတစ်တော်အတွက်ပစ္စည်းလုပ်ငန်းဟာငြိမ်းချမ်းရေးကိုဦးတည်တဲ့လုပ်ငန်းမျိုးဖြစ်စေဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နာယကသူရဦးတင်ဦးကစူတောင်းစကားပြောလိုက်ပါတယ်။ဒီကနေ့ရန်ကုန်မြို့တက်မတော်ခမ်းမမှာစတင်ဖွင့်လှစ်တဲ့မြမနိုင်ငံတစ်တော်အတွက်ပစ္စည်းပြပွဲမှာဦးတင်ဦးကအဲ့လိုပြောသွားတာပါ။ပြည်စုံကိုတော့ပြပွဲဖွင့်ပွဲကိုကိုယ်တိုင်သွားရောက်တင်ယူခဲ့တဲ့ VOA မြမပိုင်းသတင်းတော်ကိုထောင်ကပြပြပေးပါလိမ့်မယ်။
စီးပွားရေးလုပ်ငန်းတွေအနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုလည်းအထောက်အကူပြုလှုပ်ဆောင်ပေးကြဖို့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတိုက်တွန်းထားသလိုပဲ NLD ရဲ့နိုင်ကသူရဦးတင်ဦးကလည်းတစ်တော်ထွက်ပစ္စည်းလုပ်ငန်းရှင်တွေကိုဒီကနေ့တိုက်တွန်းပြောဆိုသွားတာပါ
ဒီနေ့လို့နေတဲ့တစ်တော်ထွက်ပစ္စည်းများကိုအားလုံးဟလာဒီစိတ်တူတဲ့လူသဘောတူနဲ့ပတ်သက်ပြီးတော့ကျွန်တော်ပြသပြီးတော့ကိုပစ္စည်းကိုအရင်ကကောင်းအောင်ပြည့်ကျွအောင်လုပ်ပိုင်လုပ်ကန်ခြင်းအပြင်တိုးတက်ကောင်းအောင်လုပ်မှာကိုအကြောင်းပြုတဲ့အတွက်ရောမလို့ဒီနေ့မြန်မာနိုင်ငံတစ်တော်ထွက်ပစ္စည်းများပြပွဲဟာလည်းပဲကျွန်တော်တို့ခုနကပြောခဲ့တဲ့ကျွန်တော်တို့ business for peace ခေါ်တဲ့ကျွန်တော်တို့ငြိမ်းချမ်းရေးကိုဥတည်တဲ့လုပ်ငန်းရတရားဖြစ်တယ်ဆိုတဲ့သဘောနဲ့ပေါက်ပါတယ်။နောက်လုပ်ငန်းတရားဖြစ်ပါစေလို့လည်းကျွန်တော်ဆုတောင်းပါတယ်
။မေလ17ရက်နေ့ဒီကနေ့ကနေမေလ14ရက်နေ့အထိကျင်းပမယ့်မြန်မာတစ်တော်ထွက်ပစ္စည်းပြပွဲ2019ဟာမြန်မာနိုင်ငံမှာနှစ်ပေါင်း40ကျော်အတွင်းပထမဆုံးအကြိမ်ကျင်းပတဲ့ပွဲဖြစ်ပါတယ်။ဒီပွဲကိုမြန်မာနိုင်ငံတစ်တော်ထွက်ပစ္စည်းလုပ်ငန်းရှင်များအသင်းချုပ်အပါအဝင်အဖွဲ့ပေါင်းစုံစီစီပြီးတော့ကျင်းပတာပါဒီပွဲမှာမြန်မာတစ်တော်တွေကနေထွက်တဲ့တင်မျိုးစုံနဲ့လှုပ်ထားတဲ့တစ်တော်ထွက်ပစ္စည်းမျိုးစုံကိုအရွယ်ဆုံးပုံစံဒီဇိုင်းအစုံအလင်နဲ့ခင်းကျင်းပြသထားပါတယ်တချိန်ကားဆိုမြန်မာနိုင်ငံတွင်းတစ်တွေထဲမှာတံပိုးအမြင့်ဆုံးလို့ပြောလို့ရမယ့်ကျွန်းတစ်ဟာကမ္ဘာမှာအကောင်းဆုံးတစ်ဖြစ်ခဲ့တယ်လို့မြန်မာနိုင်ငံရဲ့ဒုတိယအမြင့်ဆုံးနိုင်ငံသားဝင်ငွေရှာပေးနိုင်ခဲ့တာပါဒါပေမဲ့လို့ကျွန်းတစ်အလုံးရင်းကိုတရားမဝင်နည်းနဲ့ခုတ်လဲပြီးအိန္ဒိယချင်းနိုင်ငံတွေစီကိုတင်ဖို့ရောင်းချခဲ့တာတွေကြောင့်တစ်တော်တွေပြုံးတိခဲ့ရသလိုတည့်ရဲ့အရေးသွေးကလည်းကြာဆင်းလာခဲ့ပါတယ် ဒါကြောင့်လည်း2006ခုနှစ်လောက်မှာအစိုးရကပုဂ္ဂလိကလုပ်ငန်းရှင်တွေကိုတစ်အမျိုးမျိုးစိုက်ပျိုးဖို့အားပေးခဲ့ပြီးမြမတစ်လုပ်ငန်းတစ်ခေတ်ပြန်လည်ဥမော်လာနိုင်အောင်ကြိုးစားလာခဲ့တယ်လို့တစ်လုပ်ငန်းရှင်တွေကပြောပါရယ်။တစ်တော်တွေပြန်လည်စိမ့်လန်းလာရင်ဒီလုပ်ငန်းကနေအလုပ်ကံအခွင့်အလမ်းများစွာကိုဖန်တီးပေးနိုင်တာကြောင့်ငင်းချိုင်းလုပ်ငန်းစဉ်ကိုလည်းပံ့ပိုးကူညီပေးရကြတယ်လို့ Children River Project ကုမ္ပဏီကဒုဥက္ကဋ္ဌဦးတမောင်အေးကပြောပါရယ
်။ကျွန်တော်တို့အလုပ်ကံအခွင့်အလမ်းတွေဖန်တီးဖော်ထုတ်နေပါတယ်။နောက်ကလက်ရှိဖြစ်နေတဲ့စီဘေးဒေသတွေမှာလည်းကျွန်တော်တန်တမာကူညီထောက်ပံ့နေတာရှိတယ်။ဒါပေမဲ့အဲ့ဒါတွေကမထိရောက်ဘူးပေါ့နော်။ကျွန်တော်အားလုံးဝိုင်းလုံးမှဒီပြည်သူလူထုရောလုပ်ငန်းရှင်တွေရောဝိုင်းလုံးပြီးထောက်ပံ့မှကျွန်တော်နိုင်ငံတော်ပေါ့နော်။ဝိုင်းလုံးကြမှာသာကျွန်တော်ငြိမ်းချမ်းရရှိမှာဖြစ်ပါတယ်
။ဒီပြပွဲဟာမြန်မာနိုင်ငံရဲ့တစ်တောထွက်ပစ္စည်းတွေနဲ့ပတ်သက်လို့လူထုကိုအသိပညာဗဟုသုတကြဲကြဲပြန့်ပြန့်ရရှိဖို့နဲ့တစ်တောတင်ရန်စားတာတွေကိုရေရှည်တည်တဲ့အသုံးချနိုင်တာကိုလည်းသိရှိစေဖို့ရည်ရွယ်တာဖြစ်ပါတယ်။ဒါကြောင့်လေတစ်တော်ထွက်ပစ္စည်းမျိုးစုံကိုခင်ချင်းပြတ်တာထားယုံတာမကမြမတစ်အမျိုးမျိုးနဲ့ပတ်သက်လို့အနာဂတ်မျိုးဆက်အတွက်အသိပညာပေးဟောပြောပွဲတွေကိုလည်းကျင်းပပြုလုပ်နေတာဖြစ်ပါတယ်ခင်ဗျာ
ကုထအောင်သတင်းပေးပို့ထားတာပါအခုပြည်တွင်းသတင်းဆောင်မတွေတင်ဆက်ပြီးမှတော့အမေရိကန်နိုင်ငံရေးသတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်အမေရိကန်နိုင်ငံသားရေးဝန်ကြီးရက်စ်တီလဆန်နဲ့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလာဗရော့တို့ကဗုဒ္ဓနေ့ကတွေ့ဆုံဆွေးနွေးရမှာစီးရီးယားအရေးကထိတ်ဆုံးကနေပါဝင်ခဲ့ပါတယ်ဒါပြင်ထိတ်တဲရောက်ကမ္ဘာအရေးခင်းတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ကြတဲ့အကြောင်းကို VOA သတင်းတောက်ပီတာဟိန်းလင်းကအင်ဗီရိုကနေသတင်းပေးပို့ထားပါတယ်ဒီအကြောင်းကိုကိုအောင်အင်္ဂါပြောပြပေးပါလိမ့်မယ
်နိုင်ငံသားရေးဝန်ကြီးဟောင်းဟင်နရီကစ်ဆင်ဂျာနဲ့ဓာတ်ပုံအတူတွဲအရိုက်ခန်းချိန်မှာသမ္မတဒေါ်နယ်ထရမ့်ကရုရှားနိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံခဲ့တဲ့အကြောင်းကိုလို့ပြောပါတယ
် We had a very very good meeting
လေဗရော့နဲ့ဆွေးနွေးခဲ့တာအရင်ကောင်းပါတယ်တကယ်ကိုကောင်းတယ်လို့ကျွန်တော်ထင်ပါတယ်
ထရမ့်ရဲ့2016သမ္မတမဲဆွေစည်းရုံးရဲ့အဖွဲ့နဲ့ရုရှားတို့ဆက်နွယ်မှုရှိခဲ့သလားဆိုတာကိုစုံစမ်းစစ်ဆေးနေတဲ့ FBI အကြီးအကဲကိုရာထူးကဖယ်ရှားပြီးနောက်တရက်မှာတွေ့ဆုံတဲ့ဆွေးနွေးပွဲအတွင်းအမေရိကန်နဲ့ရုရှားတို့ဟာဆီးရီးယားအရေးအဖြစ်ရှာဖို့ပိုကောင်းမွန်တဲ့လမ်းစာတွေကိုရှာတွေ့ခဲ့တယ်လို့သမ္မတကပြောပါရယ
် And I think that we're going to do very well
ဆီးရီးယားနိုင်ငံအတွက်ဦးစားပေးစဉ်းစားပြီးအကောင်းဆုံးလုပ်သွားနိုင်မယ်လို့ကျွန်တော်ထင်ပါတယ်အရန်ကိုကောင်းတာတွေဖြစ်နေပြီလို့ထင်ပါတယ်လူသေဆုံးတာတွေရပ်ပစ်နိုင်မှာပါ
ဆွေးနွေးပွဲအကြောင်းသမ္မတထရမ့်ကအသေးစိတ်မပြောပေမဲ့မစ္စတာလာဗရော့ဖ်ကတော့အခုလိုပြောပါရယ
်ဘာသူတော့ငကွယ်ရည်လဲအိုစီရီ
စီးရီးယားမှာပြစ်ခတ်တိုက်ခိုက်မှုရှော့ချက်သွားနိုင်မဲ့စီစဉ်နေရှေ့တိုးချမှတ်သွားဖို့အသေးစိတ်ကျွန်တော်တို့ဆွေးနွေးခဲ့ပါတယ်ဒါဟာလူသားတွေရင်ဆိုင်နေရတဲ့ပြဿနာတွေကိုဖြေရှင်းနိုင်မဲ့အဆင့်တစ်ဆင့်ဖြစ်ပါတယ
်အင်မီရာကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့စီးရီးယားနဲ့ယူကရိန်းအရေးအဖြစ်ရှာဖို့ရုရှားအနေနဲ့ပိုတိုးလှုပ်ဆောင်မှုလိုအပ်ကြောင်းသမ္မတကအထူးအကြံပေးထားပါတယ်သဘောမတူညီမှုတွေရှိပေမဲ့အမေရိကန်နဲ့ရုရှားဆက်ဆံရေးအကြားအကောင်းမြင်အပြုသဘောဆောင်တဲ့အခြေအနေကိုဝက်ကွယ်ထားလို့မရဘူးလို့ Brookings Institute ကရုရှားအရေးကျွမ်းကျင်သူ Steve Beffer ကပြောပါတယ်
On Syria it appears that there's still some failure.
Syria ye adhika dabora kwe lwe ni de achet de shi ni bare. Syria tamara Assad ne kingin ni go Mr. Lavrov ko tamara ga taung so tha de lo aimbyu ro ga pyo tha de lo Iran ne tu ko thauk khan du rei ne le ala du sat san mo ba. Da ba mai le Russia ga aei lo lou lai me lo jono ma thein ma u. So ro sat san yin kaung mon la sei me ni lain rei sha ni da go twei ya ba mai Ukraine kaisa a pa win tacha aei rei ga aji che a han ta phit ni da ba.
တဲ့နောက်တွင်လည်းတွေ့ဆုံပွဲအတွင်း Lavrov ကအမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားတွေဝင်ဆက်ဖက်တယ်ဆိုတဲ့ဆွဆွဲချက်ကိုခက်လောင်လောင်တုံ့ပြန်ခဲ့ပြီးဒါဟာအမေရိကန်လူထုကိုအရှက်ရစေမဲ့သတင်းမျိုးသာဖြစ်တယ်လို့ပြောပါရယ
်။
အမေရိကန်နိုင်ငံရေးစနစ်ကိုနိုင်ငံရေးသမားတွေကဖြစ်စည်းနေတာဖြစ်တယ်လို့ကျွန်တော်အနေနဲ့ယုံကြည်ပြီးအပြင်ဘက်ကနေတရားရုံးကနှောက်ယှက်နေသလိုမျိုးဟန်ဆောင်နေတာပါ။
ဗိုလ်တော်ဦးနဲ့အစောပိုင်းကအမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson နဲ့အတူသတင်းတောက်တွေနဲ့တွေ့ဆုံရမှာ FBI ညွှန်ကြားရေးမှူး James Comey ရာထူးကထုတ်ပယ်ခံရတဲ့ဆိုတာကိုမသိသလိုမျိုးတုံ့ပြန်ပြောကြားခဲ့ပါတယ်ခင်ဗျာ
။ကောင်းတဲ့ဆက်ထားပါ View ကနေကြာတာပြင်းနေညနေခင်းစီစဉ်တွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ခုတစ်ခါမှာတော့နိုင်ငံတကာသတင်းတပုတ်ကိုတင်ဆက်ပေးကြပါတယ်။ကမ္ဘာစားနပ်ရိက္ခာအဖွဲ့အစည်း WFP ကနောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာမှာလူပြောကမိုးခေါင်ရေရှားမှုဒါမှမဟုတ်သဘာဝဘေးအန္တရာယ်တွေဟာအစာတောက်ရှားပါခြင်းနဲ့ငတ်မှုခေါင်ပါခြင်းဖြစ်ပေါ်စေနိုင်တယ်ဆိုတဲ့ယူဆကိုထပ်လောင်းပြီးတော့အသားပေးဖော်ပြထားပါတယ်။ဒီကြောင့် VOA သတင်းတောက် Kevin Enoch ပေးပို့ထားတဲ့သတင်းကိုမနန်းလောင်ကပြောပြပေးပါလိမ့်မယ်
။ဘက်ကတောင်ကြားကဟော်ရီစီးရီးယားဒုက္ခသည်တွေဟာပြည်တွင်းပဋိပက္ခတစ်ခုတည်းကြောင့်ဒီကိုရောက်လာကြတာမဟုတ်ပါဘူး။အစာအစာရှာဖွေဖို့သူတို့ဒီကိုရောက်လာကြတာပါ။ WFP က David Beasley ကအခုလိုပြောပါတယ်။
Because of the crisis, the conflict, people have to move. They have to find food.
အခက်အခဲတွေပဋိပက္ခတွေကြောင့်လူတွေနေရပြောင်းရွှေ့ကြပါတယ်။အစားအသောက်တွေရှာဖွေရတယ်။အစားအစာမရှိရင်ရှိတဲ့နေရာကိုသွားကြပါတယ်။ဒါကြောင့်ရွှေ့ပြောင်းခြေချမှုတွေဖြစ်လာရတာပါ။ဒါကြောင့်လည်းတန်းနဲ့ချီတဲ့လူတွေရွှေ့ပြောင်းနေကြတာပါ။စီးရီးယားတနိုင်ငံတဲကနေထွက်ပြေးလာတဲ့ဒုက္ခသည်ပေါင်း ၅တန်းထက်မနည်းရှိပါတယ်ပြည်တွင်းမှာပြောင်းရွှေ့နေရခြားထားတဲ့သူတွေဖျက်မြ၆တန်းလောက်ရှိတယ်ဒီလူတွေသူတို့အိမ်ကိုခွာပြီးဘယ်ကိုမှမသွားကြကြပါဘူးဒါမဲ့လည်းလုံခြုံပြီးစားတောက်ရှိတဲ့နေရာစီသွားကြရတာပဲဗျ
ပဋိပက္ခကြောင့်ရောမိုးခေါင်ရေရှာတာကြောင့်မှအစာရေစာပြက်လက်လို့ရွှေပြောင်းဒုက္ခသည်တွေဖြစ်လာကြတယ်ဆိုတဲ့ယူဆချက်ကို WFP ရဲ့နောက်ဆုံးလေ့လာမှုတစ်ခုမှအလေးပေးဖော်ပြပါရယ်အစာရေစာပြက်လက်မှုတစ်ရာခိုင်နှုန်းတိုးလေစိုးရင်ပူပင်နေကြတဲ့လူမှုအသံပိုင်းကလူ2ရာခိုင်နှုန်းနီးပါအစာအသောက်ရဖို့ပြောင်းရွှေ့ကြလိမ့်မယ်လို့ဆိုပါရယ်နိုင်ငံတစ်ခုမှာပဋိပက္ခတနည်းဖြစ်တိုင်းစုစုပေါင်းလူဦးရေ 3.4 ရာခိုင်နှုန်းနိုင်ငံပြည်ပကိုထွက်ပြေးကြတာပါငတ်မုတ်ခေါင်းပါမှုတန်ခံရတော့မယ်အာဖရိကအရှေ့ပိုင်းမှာနှစ်တွင်တဲ့ချီမိုးကောင်ရေရှာမှုနဲ့ပဋိပက္ခတွေဖြစ်ပွားနေတာပါတောင်ဆူဒန်နိုင်ငံတစ်ခုထဲမှာရင်လူပေါင်း2သန်းနေရဆုံးဟာပြီးတော့အစာရေစာအရှာထွက်ကြပါတယ်ဒေသခံတဦးဖြစ်တဲ့မာကယ်ဟက်မတ်ကအခုလိုပြောပါတယ
်
ဒီနေရာမှာကျွန်တော်တွေ့ရတာကပြဿနာတွေနဲ့ပျက်စီးရပျက်စီးကြောင်းတွေပါပဲဗျာကျန်နေတာတွေကတော့အပြည့်အစုံပုံနေနဲ့မိုးရေတွေပေါ့အ
ိန္ဒိချင်းဘဟုအာဖရိကသမ္မတနိုင်ငံမှာတော့လူဦးရေတဝဲလောက်အစာရေစာအကူအညီလိုအပ်နေပေမဲ့ကူညီထောက်ပံ့ငွေမရှိပါဘူး WFP ကဒန်နစ်ဘရောင်းစ်ကအခုလိုပြောပါတယ
် We're only 7% funded right now There's an opportunity for the Central African Republic
ရပါတယ်ဘူအာဖရိကသမ္မတနိုင်ငံအတွက်အခွင့်အလမ်းတွေရှိနေပါတယ်ကမ္ဘာကဘေးဒုက္ခရောက်ဆုံးလူတချို့ဒီနိုင်ငံထဲမှာနေထိုင်နေတာပါဒီနိုင်ငံထဲမှာခလီ40ရာခိုင်နှုန်းကအာဟာရချို့တက်နေပါတယ်သူတို့မှာပုံမှန်စားစရာမရှိကြဘူးဆိုတဲ့သဘောပါဒီနိုင်ငံမှာကျမတို့ရင်းနှီးမြှုပ်နှံဖို့လိုအပ်နေပါတယ်မတက်ဖြတ်အတွက်ရောရေရှည်အတွက်ပါလှုပ်ရှားမှကျမတို့ရဲ့အနာဂတ်အလုပ်ကံတွေပြီးမြောက်အောင်မြင်ပါပါအ
ာဖရိကတိုက်တဝန်းလူတန်ပေါင်း200ကျော်တို့မှာစားစရာအလုံးလောက်မရှိကြဘူးလို့ WFP ကပြောပါတယ်ဆီးရီးယားနဲ့ကမ္ဘာတဝန်းလုံးကဒုက္ခသည်တွေကိုထပ်ပေါင်းလိုက်မယ်ဆိုရင်အစားအစာလိုအပ်နေသူတန်ပေါင်း800ထက်မနည်းရောက်သွားနိုင်တယ်လို့ WFP ကပြောပါတယ်ရှင်
နန်းလောင်ကတင်ဆက်ပေးထားတာပါတောတာရှင်များရှင်မကြခင်မှာတင်ဆက်မဲ့ VOA American တန်ညဘက်9:00နာရီခန့်မြန်မာဘာသာစီစဉ်နေမှာတော့အပတ်စဉ်ကျန်းမာရေးကဏ္ဍဥောင်းခင်းရဲ့မြန်မာရေးသုံးသက်ချက်အပြင်တိုင်းရင်းသတင်းလွှာကဏ္ဍစာရီကိုနားဆင်ကြဖို့လည်းရှိပါသေးတယ် VOA ကနေကြာတာရင်းနေ့ညနေကင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါသေးတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လင်ဦးကကြီးညာပေးပါမယ်ရှင်
ပြည်ထောင်စုအမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကဆွတ်ဖက်ခဲ့တယ်လို့ဆိုတဲ့ဆွဲချက်တွေသမ္မတဒေါ်နယ်ထရန့်ရဲ့စီးရဲလှုပ်ရှားမှုတွေနဲ့ရုရှားတို့ကြားဆက်နွယ်မှုရှိမရှိဆိုတာတွေကိုစုံစမ်းစစ်ဆေးရမှာလိုအပ်တာတွေပံ့ပိုးပေးဖို့ရာထူးကဖယ်ရှားမခံရခင်ရပိုင်တွင်မှာပဲပြည်သူစုံစမ်းစစ်ဆေးပြီးတော့ FAN ညင်ကြဲမှု JS ကုမ္ပဏီကတောင်းခံခဲ့ကြောင်းလွှတ်တော်တာဝန်ရှိသူတွေကပြောပါတယ် FAN GK ဟောင်းကိုရာထူးကဖယ်ရှားခဲ့တဲ့အကြောင်းရင်းတွေကိုရှင်းနေရုပ် JS session နဲ့အတူအင်္ဂါနေ့ကထုတ်ပြန်ခဲ့တဲ့ဒုတိယရှင်းနေချက် Rod Rosenstein ထံတောင်းခံခဲ့တာလို့လည်းဆိုပါတယ်တောင်းဆိုချက်ကတော့တရားရေးဝန်ကြီးဌာနကမြင်ပေခဲ့တာပါအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရိုရဲ့တွေ့ဆုံမှုဟာအလွန်အမင်းအပြည့်သဘောဆောင်ခဲ့ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကဒီကနေ့ပြောဆိုလိုက်ပါတယ်အမေရိကန်နဲ့ဆက်ဆံရေးတိုးတက်နိုင်မယ့်အလားအလာတွေပေါ်ရုရှားနိုင်ငံကသတိနဲ့အကောင်းမြင်သဘောထားတွေရှိနေပေမဲ့ရှေ့မှာဆောင်ရွက်စရာတွေအများများကျန်ရှိနေဆဲဖြစ်တဲ့ကြောင်းရုရှားသမ္မတရဲ့ပြောခွင့်ရပုဂ္ဂိုလ်ဒီမီထရီပက်စကော့ကသတင်းတောက်တီကိုပြောဆိုလိုက်ကြပါမြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်နဲ့တောင်ကိုရီးယားကအမေရိကန်ရဲ့မစ်ဆိုင်းတုံးရဲ့ကာဝေးစနစ်ပေါ်တရုတ်နိုင်ငံကစိုးရိမ်မှုတွေနဲ့ပတ်သက်လို့ဘေကျင်းမြို့တော်ကိုကိုယ်စားလှယ်အဖွဲ့ဆီလို့ဆွေးနွေးဖို့စီစဉ်နေတဲ့အကြောင်းတောင်ကိုရီးယားသမ္မတယုံကဒီကနေ့ပဲပြောဆိုလိုက်ပါတယ်တောင်ကိုရီးယားသမ္မတသစ်မွန်ဂျွန်ရင်ကျန်းသစ်စာချင်းဆိုပြီးနောက်တစ်နေ့မှာပဲနှစ်နိုင်ငံခေါင်းဆောင်တွေတယ်လီဖုန်းဆက်စကားပြောခဲ့ကြပြီးကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးဘုံရွယ်ချက်တွေပေါ်သဘောတူညီမှုရရှိခဲ့တဲ့အကြောင်းတောင်ကိုရီးယားသမ္မတယုံကပြောခွင့်ရကပြောဆိုခဲ့တာပါတောင်ကိုရီးယားမှာချက်ထားတဲ့အမေရိကန်ရဲ့အစိမ့်မြင့်ထက်တုံးခွင်းတုံးစနစ်ပေါ်တရုတ်နိုင်ငံရဲ့စိုးရိမ်မှုကိုလည်းတောင်ကိုရီးယားသမ္မတကနားလည်သဘောပေါက်ကြောင်းပြောဆိုခဲ့ပါတယ်မြန်မာနိုင်ငံကပြစ်ကတ်တွေဖြစ်ပွားတာဒီသားတွေမှာအကူအညီလိုအပ်နေတဲ့သူတွေထံတွားရောက်ကူညီနေတာတွေကိုကန့်သတ်မှုတွေမလုပ်ဖို့နိုင်ငံတကာချက်ချင်းညီဖွဲ့ ICRC ကမြန်မာဆွေးအုပ်ကိုတိုက်တွန်းလိုက်ပါတယ်တိုင်းဒေသနဲ့ကင်ဖွဲ့ထင်းချုံအနေမျိုးကိုတွားရောက်ခွင့်ဖက်စီထိမ့်သိမ်းထားသူတွေကိုတွစ်ဆုံဝင်နေလို့ကတ်သက်ချုပ်ချယ်မှုတွေရှိနေစေဖြစ်တဲ့ကြောင်း ICRC ဥက္ကဋ္ဌပီတာမော်ရောကရန်ကုန်မြို့မှာပြောဆိုလိုက်တာပါကချင်လူမျိုးရေးဖွဲ့ KAU ထိတ်ချုပ်ရလိုင်စာပါဝင်ပချင်းပြည်နယ်ကိုဒီကနေ့သွားဖို့စီစဉ်ထားတာကွန်ပျူတာမြေရတဲ့အတွက်တားမြစ်ခံခဲ့ရတဲ့ ICRC ဥက္ကဋ္ဌကရန်ကုန်မြို့မှာပြောဆိုလိုက်တာပါ
သတင်းကြီးချုပ်ကိုကိုအောင်လင်ဦးကကြေညာပေးခဲ့တာပါဒီညနေအတွက်စီစဉ်ထုတ်လွှင့်မှုကတော့ကိုရနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Justin Thuy ဖြစ်ပါတယ်ကျွန်မအီတန်စင်ပါရှင် VOA American တန်ညာပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00-10:00ထိလိုင်းဒိုမီတာ24.25-50တူကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ် VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်သောတာရှင်ပေါင်းကျမရှင်လန်းကြပါစီရှင်
This program has come to you from the Voice of America, Washington.